္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေည9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖလိုက်တိုမီတာ1925တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့သူ1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရတယ်။အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူညီမှုကိုဒီလမကုန်ခင်လက်မှတ်ထိုးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းတာလီဘန်တွေဘက်ကပြောကြားခဲ့ပါရတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ်။ထိတ်တရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာCOVID-19 ရောဂါပိုးရှိမရှိစစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နောက်ပြီးတော့တရုတ်နိုင်ငံကနေမြန်မာကိုလာရောက်လည်ပတ်မဲ့ခီးသွွားဧည့်သည်တွေစီကနေကျန်းမာရေးကောင်းမွန်ကြောင်းအာမခံချက်ယူရမယ်ဆိုတဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသေးရထုတ်ပြန်ချက်အပေါ်မှာပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတချို့ကဘယ်လိုတုံ့ပြန်ပါသလဲ။
ကျွန်တော်ကတော့ဟိုတည်းကျွန်တော်ရှိစာလာတာလည်းမရှိပါဘူးခင်ဗျ။ဟုတ်ကဲ့ဒီမှာဒီပက်ကမှရောက်နေတယ်ငါပြောလို့သားလေ
ဒီသတင်းနဲ့ပတ်သက်ပြီးတော့ဒီတာဝန်ရှိရသူတွေညှင်းပယ်လိုက်တာပါဒီသတင်းကိုနောက်ပိုင်းအပြည့်စုံနာဆင်ရပါမယ်တရုတ်နိုင်ငံမှာတော့အခုဆိုရင်သေဆုံးသူပေါင်းက1800နီးပါးရှိပြီးကူးစက်သူ9000ကျော်အထိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကိုရိုနာဗိုင်းရပ်စ်ကြိုတင်ကာကွယ်ရေးဆောင်ရွက်ဆောင်ရွက်နေနဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်းနိုင်ငံတွေမှာပညာပေးလုပ်ငန်းတွေနဲ့ဆော့ဩနေကြတဲ့အကြောင်းနောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုအောင်အောင်တို့တင်ပြပေးကြပါလိမ့်မယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9000ကျော်သွားပြီးတော့သေဆုံးသူ1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ပိုးကူးစက်ခဲ့သူတွေက11000လောက်ကတော့ပြန်လည်နေကောင်းသွားကြပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်တဲ့ခူဘေးပြည်နယ်မှာဒီကနေ့သေဆုံးသူ100ကျော်ရှိပါတယ်။ပိုးကူးစက်နေသူတွေရောဂါဖြစ်နေသူတွေကိုစောင့်ရှောက်ဖို့ကျန်းမာရေးဝန်ထမ်းတွေလည်းခူဘေးပြည်နယ်ကိုနောက်ထပ်ရောက်ရှိလာကြပါတယ်။တရုတ်နိုင်ငံပြင်ပမှာပိုးကူးစက်သူအများဆုံးကိုတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးကြခွဲစောင့်ရှိခံနေရတဲ့ဇိမ်ခန့်အပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါတယ်။အဲဒီ Diamond Princess သင်္ဘောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှစ်စင်းနဲ့ကယ်ထုတ်ခဲ့ပါတယ်။ခီးသည်တွေကိုတည်ဆောင်လာတဲ့ပထမလေယာဉ်ဟာဒီကနေ့တနင်္လာနေ့အစောပိုင်းတုန်းကကယ်လီဖိုးနီးယားပြည်နယ်ထဲက Travis လေတပ်အခြေစိုက်စခန်းကိုရောက်ရှိလာပါတယ်။နောက်တစ်စင်းကလည်းTexas ပြည်နယ်ကလက်ကလန်လေးတပ်စခန်းကိုနိုင်ပိုင်းအကြာမှာပဲဆက်ရောက်ပါတယ်။အဲ့ဒီခီးသည်တွေထဲမှာ14ယောက်မှာတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေပေမဲ့ရောဂါလက္ခဏာမပြတဲ့အတွက်လေယာဉ်ပေါ်တက်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့တခြားခီးသည်တွေနဲ့သူတို့ကိုတီးကြခွဲထားခဲ့ပါတယ်။တင်မောကြီးပေါ်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုတော့14ရက်တီးကြခွဲဆောင်ကြည့်မှာဖြစ်ပါတယ်။ Diamond Princess စိန်ခန်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးသူ69ယောက်ဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးဆက်နေသူဟာ454ယောက်ရှိသွားပါပြီ။အဲဒီတင်မောကြီးပေါ်မှာရှိနေတဲ့ဩစတြေးလျနိုင်ငံသားတွေကိုကယ်ထုတ်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကဒီကနေ့ကြေညာပါတယ်။ကနေဒါ၊အီတလီ၊တောင်ကိုရီးယားနဲ့ဟောင်ကောင်ကလည်းသူတို့နိုင်ငံသားတွေကိုတင်မောပေါ်ကနေကယ်ထုတ်နိုင်ဖို့ပြင်ဆင်နေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်ဆေးဖို့အတွက်အမေရိကန်နဲ့ညီညီသဘောတူညီချက်တရက်ကိုနိုင်ငံတကာသက်သေတွေရှိထားပြီးတော့ဒီလမကုန်ခင်လက်မှတ်ရေးထိုးနိုင်ဖို့တာလီဘန်အဖွဲ့ကအစဉ်သင့်ရှိနေပုံရပါတယ်။အမေရိကန်နဲ့တာလီဘန်စစ်သည်ညီနိုင်သူတွေကြား18လကြာဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့ကာတာနိုင်ငံမျိုးတော်ဒိုဟာမှာလက်မှတ်ရေးထိုးကြဖို့နှစ်ဖက်ကိုယ်စားလှယ်တွေသဘောတူထားတဲ့အကြောင်းတာလီဘန်အဖွဲ့အကြီးအကဲကောင်းဆောင်တဦးကတာလီဘန်တွေကိုထောက်ခံတဲ့သတင်းဌာနတစ်ခုကိုပြောဆိုခဲ့တာပါ။တာလီဘန်စစ်သက်ညီနိုင်ရေးအဖွဲ့ရဲ့အဓိကအဖွဲ့ဝင်တယောက်ဖြစ်တဲ့အဗ်ဒူဆလမ်ဟာနာဖီနဲ့ဒိုဟာမြို့မှာခြေဆိုင်တဲ့သူ့ရဲ့ရုံးအနေနဲ့လက်မှတ်ရေးထိုးဖို့နေအတိအကျကိုတော့ထုတ်ဖော်မပြောသေးပါဘူး။တာလီဘန်အဖွဲ့နဲ့နှိစက်တဲ့သတင်းရင်းမြစ်တွေအရတော့ဒီလ29ရက်နေ့မှာလက်မှတ်ရေးထိုးမယ်ဆိုတဲ့အစောပိုင်းသတင်းတွေထွက်ထားပါရယ်။လက်မှတ်ရေးထိုးမယ်အခမ်းအနားကျရင်အာဖဂန်နဲ့အင်ဒီဂျင်နိုင်ငံတွေကကိုယ်စားလှယ်တွေကုလသမဂ္ဂလူမျိုးရေးကောင်စီအစ္စလာမစ်နိုင်ငံတွေရဲ့ဒီဥရောပသမဂ္ဂအီရူအဖွဲ့ကသက်သေတွေအဖြစ်တက်ရောက်ကြမယ်ကြောင်းဟာနာဖီကပြောပါရယ်။ဒီသဘောတူညီချက်လက်မှတ်ရေးထိုးပြီးတာနဲ့အမေရိကန်နဲ့အာဖဂန်ဆွေးရကဖန်ဆီးထားတဲ့တာလီဘန်တပုံ9000ကိုပြန်လွှတ်ပေးရမှာဖြစ်ပြီးတော့တာလီဘန်ရဲ့ဘက်ကလည်းသူတို့ဖမ်းထားတဲ့လူ1000လောက်ကိုပြန်လွှတ်ပေးရမှာပါခင်ဗျာ
။အမေရိကန်ဆိုရရှေ့နေချုပ်ဝီလျံဘာယာရုကနေနှုတ်ထွက်ပေးဖို့အတွက်အမေရိကန်တရားရေးဝန်ထမ်းဟောင်း1000ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြပါတယ်။ Tamra Donald Trump ye mix we lepye, nang ye jambi hong lepye de Roger Stone dwe, taong dan jambu jago diya yi tanaga bian lepye singe bide nao, Republican soya yo, di Democrat soya letem ma ba, taong tan sangge jare, diya yi tanaga winnane soya shini hong to taong joga, akulo taong so like da pibare, lesi diya yi tanaga ma taong tan sangge jadri ni nele, ကျွမ်းဝင်တဲ့မညီညွတ်တဲ့လောရဒစုံတရားတွေ့ရင်တရားရေးဌာနဆောင်ရမ်းရေးမှုကြောင့်လွှတ်တော်ကိုတင်ပြကြဖို့အတွက်သူတို့ကတိုက်တွန်းကြပါတယ်။2016တမရွေးကပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့ဆောင်ရမ်းမှုအတွင်းလွှတ်တော်ကိုလိန်ညာမှုတက်တဲ့ထွက်ဆိုမဲ့သူကိုတားဆီးနှောက်ယှက်မှုလိုနဲ့အပြစ်ရှိကြောင်းတွေ့ရှိထားတဲ့ရောဂျာစတုန်းအတွက်ထောင်ဒဏ်9နှစ်ကနေ9နှစ်အထိချမှတ် ဒီတာဝန်ရှိတဲ့သူတွေညစ်ပယ်လိုက်တာပါဒီသတင်းကိုနောက်ပိုင်းအပြည့်စုံနားဆင်ပါဝင်ပါဒီနေ့စနေနေ့မှာဆက်ရှိနှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းဆက်အဆုံးသက်ဆိတ်မှုအတွက်တရားရေးဌာနကနေပါနှုတ်ထွက်သွားခဲ့ပါတယ်အခုလိုမျိုးထောင်နဲ့အကြံပြုချက်ကိုပြင်ဆင်တဲ့အတွက်ရှင်းနေချက်ဝီလျံဘားကိုတမရထရမ်ကတွစ်တာပေါ်မှာချီးကျူးခဲ့ပါတယ် ဝီလျံဘားကတော့ဒီအမှုအတွက်တမရထရမ်ကတွစ်တာပေါ်မှာချီးကျူးခဲ့ပါတယ်ဝီလျံဘားကတော့ဒီအမှုအတွက်တမရထရမ်ကတွစ်တာပေါ်မှာချီးကျူးခဲ့ပါတယ်ဒါပေမဲ့တမရထရမ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့နောက်အမှုတစ်ခုကိုလည်းရှင်းနေချုပ်ဘားကကြားဝင်ဆောင်ရွက်ခဲ့ပါတယ်နှစ်ထောင်ဆယ်ခုနှစ်ခုနှစ်ကတမရထရမ်ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့သူမိုက်ကယ်ဖလင
Republican Beyonce Ma Lawen Lame Nuima, Yuka Wetan, Leshi Republican Tamara Donald Trump and Shimbu Dre, Democratic Party Dre, Tamara Long Yu Che Wedi Jimba Nidama, Dilan Sen Ni Nivara Pinema Jimba Me Panama Yuka Wed Dre, Jodi Mary Sapi Nijabavi. Nivara Pinema Delo Jodi Me Quimbura or Dapatama Zong Jim Pibare, Party Rin Tamara Long Wimbi and Nidu Miabiashi Nitega, Go Nita Ya. ကိုယ်စားလှယ်ကိုရွေးချယ်နိုင်ဖို့အတွက်ဂျိုဒီမေဘီမှုတွေစတင်တဲ့တနင်္ဂနွေနေ့မှာပဲလာရောက်မေဘီသူများပြားရှိခဲ့ပြီးတော့မင်းနဲ့90လောက်အထိအချိန်ပြီးဆောင်ရရသူတွေရှိပါတယ်ဂျိုဒီမေဘီရဲ့ကိုတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိတက်မှတ်ထားပြီးတော့ပနမယူကောက်ပွဲကိုတော့နီဗာရာပြည်နယ်တဝန်းစနေနေ့မှာကျင်းပမှာပါနီဗာရာပြည်နယ်ဟာလူမျိုးရေးအရကွဲပြားမှုတွေတည်တည်သာသာရှိနေတဲ့ဒေသဖြစ လူပြူအများစုကြီးဆိုတဲ့ပြည်နယ်မဟုတ်ပဲလက်တင်နယ်ပါးတွေနဲ့အာဖရိကနယ်ပါးတွေအများပြားရှိတဲ့ပြည်နယ်ပါအစောပိုင်းကျင်းပပြည်စည်းခဲ့တဲ့ပါတီရင်းသမဏလောင်းရွေးပွဲတွေမှာတော့သူကိုယ်သူဆိုရှယ်ဒီမိုကရက်တူအဖြစ်ကြေကျော်ထားတဲ့ဘာမောင့်ပြည်နယ်အထက်လွှတ်တော်မှာဘာနီဆန်နက်စ်ကဒီလူထောက်ခံမှုမဲအများဆုံးရထားပြီးတော့လာမယ့်နေပါရရွေးကောက်ပွဲမှာလည်းအနိုင်ရနိုင်ွယ်ရှိတဲ့အကြောင်းရွေးကောက်ပွဲမတိုင်ခင်လူလူစစ်တမ်းတွေအရာဖော်ပြနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အာဖဂန်နစ္စတန်ဒုက္ခသည်တန်းနဲ့ချီကိုလက်ခံထားကြတဲ့နိုင်ငံတွေကိုနိုင်ငံကကပံ့ပိုးပေးစားဖို့အတွက်ကုလသမဂ္ဂဒုက္ခသည်အတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကတိုက်တွန်းပါတယ်။တခြားစိန်ခေါ်မှုတွေနိုင်ငံကရဲ့အသံကန့်အသတ်နဲ့ထောက်ခံမှုတွေကြားကပဲပါကစ္စတန်နိုင်ငံဟာအာဖဂန်နစ္စတန်ကဒုက္ခသည်တွေကိုလွန်ခဲ့တဲ့အနှစ်40လောက်ထဲကလက်ခံထားတယ်လို့အတွေ့အမှုချုပ်ဂူတဲရက်စ်ကပြောကြပါတယ်။အိမ်နီးချင်းအာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်လည်းအရေးပါတဲ့နေရာကစူးစမ်းနေတယ်လို့အခုလိုပြောကြခဲ့ပါတယ်။
I want to reaffirm that the preferred durable solution for refugees has always been voluntary repatriation in safety and dignity to their country.
Afghan ဒုက္ခသည်တွေအပါအဝင်ဒုက္ခသည်တိုင်းအတွက်ရေရှည်ခံတဲ့အဖြစ်ဟာသူတို့မူလနိုင်ငံကိုဘေးကင်းသိက္ခာရှိစွာပြန်နိုင်ရေးဖြစ်တယ်ဆိုတာထပ်ပြီးတော့အခိုင်အမာပြောလိုပါတယ်။ Afghanistan မှာငြိမ်းချမ်းရေးရရှိဖို့ပါကစ္စတန်နိုင်ငံကအဓိကအခန်းကပါဝင်နေတယ်လို့အလုံးပါဝင်တဲ့ငြိမ်းချမ်းရေးရရှိဖို့ကုလသမဂ္ဂကလည်းဆက်လက်ထောက်ခံသွားမယ်လို့ပြောကြားခဲ့တာပါ။လွန်ခဲ့တဲ့အနှစ်40အတွင်းဒုက္ခမျိုးစုံရင်ဆိုင်ခဲ့ရတဲ့အာဖဂန်နစ္စတန်မှာငြိမ်းချမ်းရေးအတွက်အတက်နိုင်ဆုံးထောက်ခံမယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်းကလည်းဒီကနေ့ပြောကြားခဲ့ပါတယ်။ပါကစ္စတန်ကအာဖဂန်ဒုက္ခသည်တွေကိုလက်ခံထားတာအနှစ်40ပြည့်အထိမ်းအမှတ်၂ရက်ကြာနိုင်ငံကညီလာခံကိုတနင်္ဂနွေနေ့ကအစ္စလာမာဘတ်မြို့တော်မှာကျင်းပနေတာဖြစ်ပါတယ်။ဒီညီလာခံကိုကုလသမဂ္ဂတာဝန်ရှိသူတွေအပြင်ကမ္ဘာကောင်းဆောင်တို့လည်းတက်ရောက်နေပါတယ်။ ဒုက္ခသည်လက်မှတ်ရှိတဲ့အာဖဂန်နစ္စတန်ဒုက္ခသည်၃သန်းနီးပါးအပါအဝင်နိုင်ငံပြင်ပမှာရောက်ရှိနေတဲ့အာဖဂန်ဒုက္ခသည်၅သန်းလောက်ရှိတယ်လို့ကုလသမဂ္ဂကထပ်မံထားပါတယ်။အဲဒီထဲမှာ60ရာခိုင်နှုန်းလောက်ကပါကစ္စတန်နဲ့အီရန်နိုင်ငံတွေမှာရောက်ရှိနေကြတာဖြစ်ပါတယ်
။အမေရိကန်နဲ့ဥရောပကြားတည်ရှိတဲ့ဆက်ဆံရေး Transatlantic relationship လက်တလောအခြေအနေနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပနိုင်ငံတွေအကြားသဘောထားအမြင်မတူညီမှုတွေထင်းထင်းရှားရှားရှိနေတာကိုဂျာမနီနိုင်ငံမှာကျင်းပနေတဲ့မြူးနစ်လူညွေးဆိုင်ရာညီလာခံမှာတွေ့မြင်ခဲ့ရပါတယ်။အဲဒီညီလာခံကိုကမ္ဘာတဝန်းကနိုင်ငံကြီးနဲ့စီးအကောင်ဆောင်တွေရာချီတက်ရောက်ခဲ့တာပါ။ဂျာမနီသမ္မတ Frank Walter Steinmeier ကဒီညီလာခံအဖွဲ့မင်ကွန်းပြောနေတဲ့အချိန်မှာအမေရိကန်နိုင်ငံဟာနိုင်ငံတကာအတိုင်းဝိုင်းInternational community ဆိုတဲ့ယူဆကိုညှင်းဆုံနေတယ်လို့ဆွဆွဲလိုက်တယ်လို့ရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ချင်းချောက်မှုအန်ဒီယေကိုလည်း3ပြပြကြခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့နိုင်ငံခြားရေးဝန်ကြီး Mike Pompeo ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်နဲ့ဥရောပကြားဆက်ဆံရေးအဖူးတည်ဖြစ်နေတဲ့ဆိုတာကိုလက်မခံဘဲညှင်းဆုံခဲ့ပါတယ်
။မလေးရှားနိုင်ငံမှာဒီနှစ်ထဲ 5G မြန်နှုန်းဖြင့်ကုန်ရက်ဖြတ်ဖို့လိုအပ်တဲ့ဤပညာနဲ့ပစ္စည်းကိရိယာတွေကိုမလေးရှားနိုင်ငံနဲ့လုံခြုံရေးဆန်အပေါ်မူတည်ပြီးရွေးချယ်မယ်လို့မလေးရှားကပြောလိုက်ပါတယ်။လုံခြုံရေးဆိုရင်ရတဲ့အတွက် Huawei ကုမ္ပဏီကိုမတုံ့ကြဖို့အမေရိကန်ကတိုက်တွန်းနေချိန်မှာပဲမလေးရှားကအခုလိုပြောတာပါ Huawei နဲ့ပတ်သက်လို့ကမ္ဘာတဝန်းဆိုရင်နေကြတာကိုသိပေမဲ့ဒီနှစ်လေပိုင်းကစပြီးတော့နိုင်ငံတဝန်း 5G ကွန်ရက်ဖြန့်ဖို့စီစဉ်ထားတဲ့မလေးရှားအနေနဲ့ကုန်လုံခြုံရေးဆန်အပေါ်မူတည်ပြီးတော့ကုမ္ပဏီတွေကိုရွေးချယ်သွားမယ်လို့ဆက်သွယ်ရေးဝန်ကြီးက Reuters သတင်းဌာနနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်
ဩစတြေးလျနိုင်ငံမှာတော်မီရံမုံငွေဂီတဖျော်ဖြေပွဲတစ်ခုကိုမနေ့တနင်္ဂနွေနေ့ကဆစ်နီမှာကျင်းပပါရယ်ဒီဖျော်ဖြေပွဲမှာပြည်တွင်းပြည်ပကဂီတအနုပညာရှင်တွေပါဝင်ပြီးတော့လူပေါင်း9000လောက်တက်ရောက်အားပေးခဲ့ကြပါရယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL မှာCOVID-19 ရောဂါရှိမရှိစစ်ဆေးနိုင်ပါပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုလိုက်ပါတယ်။လူနာတွေဆီကနေဓာတ်ခွဲနမူနာတွေကိုရယူပြီးတော့ရောဂါပိုးရှိမရှိဆိုတာကို NHL မှာစစ်ဆေးတဲ့ရလဒ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းဓာတ်ခွဲခန့်တွေဆီကရလဒ်ဟာကိုက်ညီမှုရှိတာကိုလည်းတွေ့ရတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုပြောပြပေးပါရှင်။
COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုမြန်မာနိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL မှာစတင်စစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဒီမှာဒီဓာတ်ခွဲနမူနာတွေမှာဒီ COVID-19 ဗိုင်းရပ်စ်ပိုးရှိမရှိတွေကိုစစ်ဆေးနိုင်ဖြစ်ပါတယ်။စစ်ဆေးတဲ့အခါမှာကျွန်တော်တို့မြန်မာတွေစစ်ဆေးသလိုပဲကွာကျွန်တော်တို့ပြန်ကြည့်ရောဂါဆက်ဖြစ်တဲ့ထိုင်းနိုင်ငံ NHL မှာတခါလေပြေးဖို့ပြီးတော့စစ်ဆေးတာရှိပါတယ်။အဲ့ဒီရတဲ့အဖြေတွေကဆိုရင်ကိုက်ရည်မှုရှိတာရပါတယ်ဒါကတော့ဒီမှာကျွန်တော်တို့ဒီမှာနိုင်ငံ additional health level ကြီးအောင်လို့ဖြစ်ပါတယ်
COVID-19 တန်လျာနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲခန်းတွေကတခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့ဓာတ်ခွဲခန်းစီကိုသာပေးပို့ပြီးအတည်ပြုချက်ရယူခဲ့တာပါဒါပေမဲ့မနေ့ကစောင့်ကြည့်လူနာ2ဦးရဲ့ရောဂါရှိမရှိဓာတ်ခွဲအဖြစ်မှာရည်ညွှန်းဓာတ်ခွဲခန်းစီကရလဒ်နဲ့ NHL ကရလဒ်အတူတူဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်အခုလိုမြန်မာနိုင်ငံက NHL မှာစစ်ဆေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ချိတ်ဆက်ပေးမှုနဲ့ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ကနေလိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေကိုလက်ခံရရှိပြီးလူနာတွေရဲ့ဓာတ်ခွဲနမူနာတွေမှာ COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုရည်ညွှန်းဓာတ်ခွဲခန်းနဲ့တပြိုင်တည်းစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ COVID-19 သံသရာလူနာမတွေ့ရှိသေးပေစောင့်ကြည့်လူနာကတော့10ဦးရှိပြီးအဲ့ဒီထဲက2ဦးမှာရောဂါပိုးမရှိကြောင်းမနေ့ကဖေဖော်ဝါရီလ16ရက်ညပိုင်းမှာရည်ညွှန်းတက်ခွဲကန်းကပြန်ရှားလာတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုလက်ရှိမှာတော့เนาะကျွန်တော်တို့နိုင်ငံမှာသံသရာလူနာတွေ့ရှိသေးမရှိသေးပါဘူးဒီနေ့ကအများကြီးဆိုလို့ရှိရင်တော့ဒီမှာ10ဦးကိုဆေးရုံထဲမှာဆက်သွယ်ပြီးတော့စောင့်ကြည့်ကုသမှုပေးနေပါတယ်သူတို့ဒီကနေပြီးတော့ဓာတ်ခွဲနမူနာတွေကိုလည်းကျွန်တော်တို့မှာဆက်လို့ရှိရင်ဒေါက်တာဆက်ကိုပြေးပြတဲ့အခါဒီရောက်ဆိုလို့ရှိရင်အဖြေပြန်လာပါမယ်မိုင်းဆက်ပြုတ်တဲ့ဆေးရုံကအသက်36နှစ်ရဲ့မိသားစုနဲ့မိုးကုတ်မြို့နယ်ဆေးရုံကအသက်27နှစ်ရဲ့မိသားစုတို့ဒီလိုပါမှုကမဦးရဲ့ဓာတ်ခွဲအခြေအနေမှာဆိုလို့ရှိရင် COVID-19 ဗိုင်းရပ်စ်ရောဂါကိုမရှိပါကြောင်းဆိုပြီးတော့ဒီကမနေ့ကညပိုင်းမှာပြန်လာတော့ပျက်ကြတာဖြစ်ပြီးဖြစ်ပါတယ်
ကျန်ရှိနေသေးတဲ့လူနာ10ဦးတည်းကမန္တလေးပြည်သူဆေးရုံကြီးကအသက်24နှစ်အရွယ်အမျိုးသားလာရှုမြို့နယ်စေယုံကအသက်18နှစ်အရွယ်အမျိုးသမီး၊တောင်သာမြို့နယ်စေယုံကအသက်38နှစ်အရွယ်အမျိုးသား၊မြစ်သားမြို့နယ်စေယုံကအသက်18နှစ်အရွယ်အမျိုးသားနဲ့အသက်34နှစ်အရွယ်အမျိုးသားသူတို့၅ဦးရဲ့ဓာတ်ခွဲရလဒ်အဖြေကိုစောင့်နေပြီး၎ လာရှုံမြို့နယ်စေယုံကအသက်40အရွယ်အမျိုးသားဝေဘာကြီးအထူးကုစေယုံကအသက်38နှစ်အရွယ်အမျိုးသားနဲ့49နှစ်အရွယ်အမျိုးသားသူတို့သုံးဦးရဲ့ဓာတ်ခွဲနမူနာတွေကိုတော့ရည်ညွှန်းဓာတ်ခွဲခန်းစီပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်မြန်မာနိုင်ငံမှာ COVID-19 ရှိမရှိစစ်ဆေးလာနိုင်မယ်မယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းဓာတ်ခွဲခန်းစီကိုတော့လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုပေးပို့ပြီးသူတို့ရဲ့ရလဒ်ကိုသာအတည်ပြုချက်ရယူရအောင်မှဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်မှုလူထုတတ်တဲ့နေရာတွေကိုရှောင်ကြဉ်ပြီးလက်ကိုစနစ်တကျမကြာခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အတွက်လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ် COVID-19 ကူးစက်ခံရသူဟာတရုတ်နိုင်ငံမှာ9000နဲ့အများဆုံးဖြစ်ပြီးဂျပန်နိုင်ငံမှာအယောက်400နဲ့ဒုတိယအများဆုံးဖြစ်ပါတယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ွားလာတဲ့ဒီ virus ပိုးဟာဒေသရင်းနိုင်ငံတွေဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပါတယ်။တရုတ်နိုင်ငံသား1800နီးပါးသေဆုံးခဲ့ပြီးဂျပန်၊ဟောင်ကောင်၊ထိုင်ဝမ်၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာတော့တယောက်စီသေဆုံးခဲ့ပါတယ်
။မဆုစုပါရှင်ဒီလိုမျိုးတရုတ်နိုင်ငံကနေပြီးတော့ကူးစက်ပြန့်ွားလာတဲ့ပိုးနဲ့ပတ်သက်ပြီးတော့တရုတ်ခီးသွားတွေအပေါ်မှာကန့်သက်ချက်သတ်မှတ်တဲ့သတင်းကိုတင်ပြပေးကြပါမယ်။တရုတ်နိုင်ငံကနေလာရောက်လေပတ်မဲ့ဧည့်သည်တွေစီကနေကျန်းမာရေးကောင်းမွန်ကြောင်းအာမခံချက်ရယူပြီးတော့ဆက်လက်ဆောင်ရွက်ရဲဆိုတဲ့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းရဲ့ထုတ်ပြန်ချက်အပေါ်မှာတော့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိတဲ့သူတချို့ကဒီအစီအစဉ်ကိုသူတို့မသိထားကြောင်းနဲ့ညွှန်ကြားထားတာလည်းမရှိသေးကြောင်းညင်းဆိုပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
တရုတ်ခီးသွားတွေရဲ့ကြိုတင်စီစဉ်ထားတဲ့ခီးစဉ်တွေကိုဖျက်သိမ်းလိုက်ပါကရော့ကြီးနဲ့နင်းနာကြီးတွေပေးရဖို့ဖြစ်လာနိုင်တဲ့အတွက်ဝန်ကြီးဌာနရဲ့ညွှန်ကြားချက်အပေါ်မှာမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအပင်တောင်းရှိသူတွေကအခုလိုစထုတ်ပြန်တာဖြစ်နိုင်ကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအပင်နိုင်ငံကဦးသက်လွန်တူကပြောပါတယ်
ဝင်ကြီးဌာနကလည်းသူကလည်းဒီတိုးတွေဟိုဖြတ်တာဥပဒေတွေရော်သားတွေဖြစ်မှလည်းသူစိုးတာလည်းဖြစ်တာပေါ့ဒါပေမဲ့ကျွန်တော်တို့ကတော့ weight ကိုချိန်ရမှာပေါ့နော်ဟိုဒီသူကလည်းကျမရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ညီလုပ်နေတာလည်းမှတ်ပါတယ်ဒါပေမဲ့ဟိုကျမရေးဝန်ကြီးကိုလည်းတရုတ်ဝန်ကြီးဟိုတမကြီးကတော့တွေ့တယ်သူကလည်းဘာလို့ဒီလိုတင်ပြခဲ့တယ်တော့မသိဘူးအဲ့တော့ကျမရေးဝန်ကြီးဌာနကလည်းဒါဆိုရင်တော့ဒီလိုမျိုးဟို evidence တစ်ခုပေါ့ထောက်ထားတစ်ခုပြရင်တော့ဟိုပြည့်ဝင်တယ်ဆိုတဲ့ပုံစံမျိုးနဲ့အဲသူတို့ရေးတာလည်းဖြစ်မှာပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကြောင့်သိဆုံးမှုတွေမြင့်တက်နေတဲ့အချိန်မှာတရုတ်ဧည့်သည်ဝင်ရောက်မှုတွေကိုတရားဝင်ဗီဇာနဲ့ဖြစ်စေနေဆက်ကဝင်လာတဲ့သူတွေဖြစ်စေဝင်ရောက်ခွင့်ကိုဖြတ်တောက်ထားသင့်တယ်လို့ဦးသက်လွင်တူကပြောပါတယ်သူတို့ရဲ့ကျန်းမာရေးကောင်းမွန်ကြောင်းအာမခံချက်ရယူပြီးဆက်လက်ဆောင်ရွက်သွားဖို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းကခီးသွားအေဂျင်စီကိုအကြောင်းကြားထားပါတယ်ကျမရင်းနဲ့အကစားဝန်ကြီးဌာနဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့တိုက်ရိုက်ညွှန်ကြားထားတာမျိုးမရှိကြောင်းမန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်တန်းမင်းကပြောပါတယ
်။ဒီလိုချင်းကျန်းမာရေးဦးစီးဌာနထုတ်ပြန်တာ။ဒီရှိမှုတော့ပေးလည်းမပေးနိုင်ဘူးကွာနော်။ဒီထုတ်ပြန်ရတယ်ကျမတို့အကြောင်းကြားမှာပေါ့နော်။
နေဆက်ဝင်ပေါက်ဒီမှာလဲပြည်သူ့ကျန်းမာရေးဝန်ထမ်းတွေကိုဒီလိုညှင်ကြားချက်မျိုးမပေးထားကြောင်းနဲ့ဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကလည်းပြည်တွင်းမှာအလုပ်လုပ်နေတဲ့သူတွေသာဖြစ်ကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျမကြီးဦးစီးမှုဒေါက်တာသိန်းမျိုးကပြောပါတယ်
။ကျွန်တော်ခံစားနေတာဟိုတည်းကျွန်တော်ရှိစာလာတာလည်းမရှိပါဘူးခင်ဗျ။ဟုတ်ကဲ့။ဒီမှာဒီပက်ကက်မှာရောက်နေတဲ့ငါပြောလို့သားရေလူပတ်ဖို့တတကောင်ရှင်တုံးထူတဲ့ပြန်ဝင်တဲ့အဲ့ဒါလူလူတွေပဲဟိုထဲရလာတဲ့လူတွေမဟုတ်ဘူး။
တရုတ်တမ်မာကြီးမစ္စတာချန်ဟိုင်းရဲ့ကျမကြီးနဲ့အကစားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါက်တာမြင့်ထွေးဟာဖေဖော်ဝါရီ14ရက်နေပြည်တော်မှာတွေ့ဆုံခဲ့ပြီးကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်ဖြစ်လာတဲ့ရောဂါအခြေအနေတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရမယ့်အခြေအနေတွေဆွေးနွေးခဲ့ပါတယ်။စင်ကာပူကတော့တရုတ်ဗီဇာနဲ့ဝင်လာရမည်သူမဆိုနိုင်ငံဝင်ရောက်ခွင့်ယာယီပိတ်ထားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့တရုတ်နိုင်ငံသားတွေကိုဖေဖော်ဝါရီ1ရက်ကစပြီးစရောက်ဗီဇာရန်နာထားပါတယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ခံရသူတွေဟာတရုတ်နိုင်ငံမှာ9000နဲ့အများဆုံးဖြစ်ပြီးဂျပန်နိုင်ငံကအယောက်400နဲ့ဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ဒီဗိုင်းရပ်စ်ပိုးဟာဒေသရင်းနိုင်ငံတွေဥရောပနဲ့အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပါတယ်။တရုတ်နိုင်ငံသား1800နီးပါးသေဆုံးခဲ့ပြီးဂျပန်၊ဟောင်ကောင်၊ထိုင်ဝမ်၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာတော့တယောက်စီသေဆုံးခဲ့ပါတယ်။
ကိုယ်စောထပ်ပါရှင်ဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးကမ္ဘာတဝက်ဆောင်ရွက်နေတဲ့အကြောင်းသတင်းကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်ပြည်သူလူထုကြားမှာကိုရိုနာဗိုင်းရပ်စ်ကြိုတင်ကာကွယ်ရေးဆောင်ရွက်ရှောင်ရွက်နေတဲ့ပတ်သက်လို့ကမ္ဘာတဝက်နိုင်ငံအသီးသီးမှာတော့ပညာပေးလုပ်ငန်းတွေနဲ့ဆော်ဩနေကြပါပြီတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပေါင်းက ခုနှစ်တောင်းကျော်ရှိနေပြီးတော့လူပေါင်းတစ်ထောင်နဲ့ရှစ်ရာနီးပါးသေဆုံးခဲ့ရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။နောက်ထပ်တန်ရရှိတဲ့လူနာကတော့ရှစ်ထောင်ကျော်ရှိသွားပြီလို့လည်းဆိုပါတယ်။နိုင်ငံတကာနယ်စပ်တွေကနေတဆင့်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေတိုးလာနေချိန်မှာဒီဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကဘယ်တော့အဆုံးသတ်မလဲဆိုတာကိုတော့အခုချိန်ထိ
ngaya negrega sakka thayare Diamond Princess apiyozi timoji boga coronavirus kuse nijare yane chire khide ruine American nanga da 46 yauk temne pawin mare Yoga kuse nidu American khide ruine ne sewa kutamu khan yu bi ma ain pyan kwen ya ma phit par de tiyou nanga ma yoga kuse tu baw 9500 jo ko pyaok kin aw kuta pe nai ge bi seyon ga sin kwen pyu ge de lu tawin shi tu re ga tanin ni ni ga pyo ba de dilar de ma ate tan phit ni de luna yi twe yoe twa de lu tiyou myo da jamma yi commission ga mi phone ga pyo ba de
shen yo chue chen bing li Among confirmed cases, critical cases in other provinces in the country was
15.9%。根据我的查询，你们马约个估算，目的比云南的嘛，January那27日的，所以阿的云南15.9%，February15日的嘛，2%的嘛，你亚个农地要多少嘞？地表内蘑菇之间阿片，virus部高危呢，天气内蘑菇，体要木西的路表露亚话嘞。
第二批嘛，阿达都木好，突然这里上，第二木会养回来的，没落奶熬，当阿些个天气说改对了呢。 လူတို့အကြတယ်လီဖုန်းနဲ့အရောက်ဝယ်လောက်တာတွေကိုပါပိတ်ပင်းကြီးကြိုတင်ကာကွယ်နေပါတယ်။ဒီဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားခဲ့တဲ့လို့ယူဆရတယ်။ဟူပေပြည်နယ်ဝူဟန်မြို့ကတော့ပြင်ပလောကနဲ့ဆက်သွယ်ချက်ခံထားရပြီးလူသူအသွားအလာမရှိသလောက်ဖြစ်နေပါပြီ။ဒါပေမဲ့ဗိုင်းရပ်စ်ပိုးကတော့ဆက်ပြီးပြန့်နှံ့နေသေးပါ။အာဖရိကတိုင်းမှာတောင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူအတည်ပြုလူနာ Gaza Dita, Rafa Nezama, Nengajara, Winare Kiriwigu, Lu Ayin Sisi Nayi, Sigan Pumu, Jemma Yi Winita Naga, Pinsi Nibare Lu, Doctor Maji, Diaga,
Piovarem. We are now in a quarantine zone that has been prepared to deal with
the virus. Kiri Dari Dema, Dio Nanga, Tokwa Lare, Dusoyin, Tokwa Jenga Savi, Salia Jareti, Dida Niyama Tanai Mu, Nia Tangin Pin Sintabare, Virus Boga, Salia Dwima Bola Naina Jau, Lua the Lu, Kuda Binayo, Kanwe Go, Kriya, Soli, Desintabare.
Jamni Nanga, Music Numa, Sininiga, Jimbare, Lunjo Nilagan Yimale, Tomatawan, Change on Nile, Corona Virus, and Ye, Sine Bidelu, WHO, Jamai, Pue, GK, Tedros Adhanom, Gabriel Yesuska, Piovare.
The world spends billions of dollars preparing for a terrorist attack, but relatively little.
Kavama, Jampamu, Taka Yi, Dollar, Tan, Tomomiaza, Tonsebo, Pinsin, Javime.
တေဂျေမှုပုံများနိုင်တယ်လို့စီးပွားရေးနိုင်ငံရေးနဲ့လူမျိုးရေးမှာပိုအထိနာနိုင်တဲ့ဒီဗိုင်းရပ်စ်ကိုတိုက်ဖျက်ကြဖို့အတွက်တော့မဆိုးတလို့နည်းနည်းလေးပဲပြင်ဆင်တာကိုတွေ့နေရပါတယ်ဒီဗိုင်းရပ်စ်ပိုပြန့်ပွားမှုအဆုံးသတ်ရေးအတွက်ရုရှားနဲ့အစ္စရေးနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းဘာသာရေးကောင်ဆောင်တွေဦးဆောင်ပြီးလူမှုစုတောင်းပွဲတွေကျင်းပနေကြပါတယ်ရှင်
တော့ကင်ဆိုဝင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ချင်းမျိုးသားနေ့ကိုတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီအေရီးယားမှာချင်းမျိုးသားတွေစုပေါင်းပြီးတော့ကျင်းပခဲ့ကြပါတယ်ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်တဲ့ချင်းမျိုးသားနေ့ကိုဂုဏ်ပြုပြီးတော့မေရီလန်းပြည်နယ်ကိုလံဘီယာမှာဖေဖော်ဝါရီလ15ရက်နေ့ကကြိုတင်ကျင်းပခဲ့တာပါဒီအကြ
ချင်းမျိုးသား9000ကျော်နေထိုင်တဲ့ဝါရှင်တန်ဒီစီမှာဒီနှစ်ထူးထူးခြားခြားချင်းတိုင်းရင်းသားမျိုးနွယ်စုတွေအားလုံးစုစည်းနိုင်ခဲ့တယ်လို့ဆိုရတဲ့ချင်းမျိုးသားဖွဲ့ဥက္ကဋ္ဌဒန်ကန်ကုတ်ကအခုလိုပြောရတယ
်ဒီဒီစီမေရီလင်းဗာဂျီးနီးယားသဝက်မှာနေတဲ့ကျွန်တော်ချင်းမျိုးသားတွေအားလုံးကျွန်တော်တို့စီစီလုံးလုံးနဲ့နော်ကျွန်တော်တို့ဌာနနေရာအနေနဲ့ကျွန်တော်ချင်းတော်အနေနဲ့မြန်မာပြည်နဲ့ဝေးပွားပြီးမဲ့ဒီမှာကျွန်တော်စီစီလုံးလုံးနဲ့အားလုံးပြန်တွေ့ကြတဲ့သဘောပေါ့နော်
ချင်းမျိုးသားနေခန္ဓာကိုပထမဆုံးအချိန်အနေနဲ့အမေရိကန်ပြည်အောင်စုဆိုင်ရာမြန်မာတမကြီးဦးအောင်လင်းနဲ့တက်ရောက်ပါတယ်ချင်းမျိုးသားတွေရဲ့ကြိုးပမ်းအားထုတ်မှုနဲ့ယဉ်ကျေးမှုကိုစံမိုးထားထိမ့်သိမ်းကြတဲ့ပေါ်တမကြီးကကြော်ကြားခဲ့ပါတယ
်ချင်းတိုင်းလူတယောက်ဖြစ်တဲ့ပရဲထူရတဲ့ဟာ facial tattoo ကို
ကမ္ဘာပေါ်မှာအင်မတန်ကိုတွေ့ရတဲ့နိုင်ငံတွေထဲမှာတော်တော်များနေပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံမှာရှိတဲ့ချင်းပြည်နယ်မှာ special တက်သူထူရတဲ့ဆိုတဲ့ဟာချင်းတိုင်းသားတွေနဲ့ဂုဏ်ယူသင့်တယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မို့ဒီလိုမျိုးပွဲမှာချင်းတိုင်းသူ special တက်သူထူရတဲ့ဒီချင်းတိုင်းသူပေါ်တာကိုလည်းကျွန်တော်အားကိုယူပါတယ်။ကိုယ့်ရဲ့ culture ကိုဆိုလို့ရှိရင်ထိန်းသိမ်းသင့်တယ်လို့ကျွန်တော်ယူဆပါတယ်။
ဒီပွဲမှာရမုံငွေရှာဖွေတဲ့အနေနဲ့ရိုးရအစားစားတွေလည်းရောင်းချပါရဲချင်းပြည်နယ်အတွင်းအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ဒုက္ခရောက်ကြတဲ့သူတွေကိုကူညီဖို့ရမုံငွေရှာဖွေကြသူတွေလည်းပါဝင်ပါရဲခူမီအသင်းတာဝန်ခံပီတာလင်းကအခုလိုရှင်းပြပါရဲ
ဒီဒုက္ခသည်တွေကိုကျွန်တော်တွေကကျွန်တော်လည်းထပ်တူဆက်မြောက်ဝန်းနေပါရဲဆိုတဲ့ဟာကိုပြတဲ့အနေနဲ့အပြင်တော်လကောင်ကျွန်တော်ဒီမှာချင်းနေရှိတဲ့တခြားချင်းတွေကျွန်တော်ခုမိလူမျိုးသက်သက်မဟုတ်ပဲနဲ့တခြားချင်းတွေကလည်းကျွန်တော်တို့ဒုက္ခရောက်နေဆိုတဲ့ဟာကိုသိအောင်ဒီချင်းလူမျိုးမကဘူးကျွန်တော်ဒီဝါရှင်တန် DC မှာဒီကျွန်တော်ကွန်ဂရက်စ်မှာရှိရလူတွေဒီ White House မှာရှိရလူတွေတက္ကသိုလ်မှာရှိရလူတွေကိုကျွန်တော်တို့ဒီလိုအပြစ်မဲ့တဲ့ပြည်သူတွေဒုက္ခရောက်နေဆိုတဲ့ဟာကျွန်တော်သိစေချင်ပါတယ
်ချင်းမျိုးသားနေခန္ဓာမှာယူရယဉ်ကျေးမှုအစုကရီနဲ့လဲပြောပြပါရယ်
ဒီတိုင်းမှာလုပ်တဲ့ချင်း National Day မှာ fashion တုံးမျိုးရှိပါတယ်။တခုကတော့ Miss Competition ဖြစ်ပါတယ်။အာကလေး fashion လည်းရှိတယ်။အာ couple fashion လည်းရှိပါတယ်။ဒီလိုမျိုးလုပ်ချင်အားဖြင့်ကိုယ့်ရဲ့ရိုးရာကိုမိတ်ဖို့ဖြစ်ပါတယ်
။အလှမင်းရဲ့ fashion ပြိုင်ပွဲစီစဉ်သူနောင်ဝိုင်းပြောသွားတာပါ။ချင်းလူမှုအတိုင်းဝိုင်းအတွင်းကပညာရေးထူးချွန်သူတွေကိုလည်းဂုဏ်ပြုဆုချီးမြှင့်ပါတယ်။
Anthony S. Chin, Associate of Arts and General Studies.
ချင်းမျိုးသားနေခန္ဓာကိုနှစ်ပေါင်း20ကျော်ကြာဝါရှင်တန် DC အနီးတစ်ဝိုက်ကမြို့ရီမှာအလှည့်ကျကျင်းပလာတာဖြစ်ပြီးအမေရိကန်ပြည်သူတော်ကချင်းမျိုးသားများစုနေထိုင်ရာအင်ဒီယာနာလိုပြည်နယ်တွေမှာလည်းအခုလိုခန္ဓာတွေကျင်းပကြပါရခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်တနင်္လာညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိအစောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ9000ကျော်သွားပြီးတော့သေဆုံးသူက1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရတယ်။တရုတ်နိုင်ငံပြည်ပမှာပိုးကူးစက်သူအများဆုံးကိုတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမစစ်ကမ်းမှာတိကျခွဲစောင့်ကြည့်ခံနေရတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါတယ်။အဲဒီပေါ်မှာစုစုပေါင်းပိုးကူးစက်နေသူဟာအခု454ယောက်ရှိပါတယ်။အဲဒီ Diamond Princess သင်္ဘောကြီးပေါ်ကနေအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှစ်ဆင့်နဲ့ကယ်ထုတ်ခဲ့ပါတယ်။အဲဒီသင်္ဘောကြီးပေါ်မှာရှိနေတဲ့ဩစတြေးလျနိုင်ငံသားတွေကိုကယ်ထုတ်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကလည်းဒီကနေ့ကြေညာပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်အုံဆုံးသက်စေဖို့အတွက်အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူညီချက်တရက်ကိုနိုင်ငံတကာတပ်တွေရှေ့ထားပြီးတော့ဒီလမကုန်ခင်လက်မှတ်ရေးထိုးနိုင်ဖို့တာလီဘန်ဖွဲ့ဘက်ကအသင့်ရှိနေပုံရပါတယ်။အမေရိကန်နဲ့တာလီဘန်စီးစိတ်ညှိနှိုင်းသူတွေကြောင့်18လကြာဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်လက်ခံချင်းပြပနေတဲ့ကာတာနိုင်ငံမြို့တော်ဒိုဟာမှာလက်မှတ်ရေးထိုးဖို့နှစ်ဖက်ကိုယ်စားလှယ်တွေသဘောတူထားတဲ့အကြောင်းတာလီဘန်ဖွဲ့ဘက်ကပြောပါတယ်။အမေရိကန်ဆိုရရှိနေချုပ်ဝီလျံဘာယာရုကနေနှုတ်ထွက်ပေးဖို့အတွက်အမေရိကန်တရားရေးဝန်ထမ်းဟောင်း1100ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မိတ်ဆွေလည်းဖြစ်နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်တဲ့ရော့ဂျာစတုန်းအတွက်ထောက်နှံအကြံပြုချက်ကိုတရားရေးဌာနကပြန်လည်ပြင်ဆင်ခဲ့ပြီးတဲ့နောက်မှာ Republican အစိုးရရော Democrat အစိုးရလက်ထက်မှာပါတာဝန်ထမ်းခဲ့ကြတဲ့တရားရေးဝန်ထမ်းနဲ့အစိုးရရှိနေဟောင်း1000ကျော်ကအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 25 32နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် This program has come to you from the Voice of America.Washington. From Washington, this is VOA News.